အိန္ဒိယနိုင်ငံကို6ရက်တာခီးစဉ်ဖြစ်တဲ့ရောက်ရှိနေတဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာဒီသတင်းပတ်အတွင်းမှာအိန္ဒိယထိပ်တန်ကောင်းဆောင်နေတဲ့တွေ့ဆုံမှုရှိပါတယ်။ အိန္ဒိယနဲ့မြန်မာနယ်စပ်မဏိပူရဒေသမှာအစိုးရတပ်ဖွဲ့အကြီးအကျယ်ချုံခိုတိုက်ခိုက်ခံရပြီးတဲ့နောက်နှစ်နိုင်ငံဘူးအောင်ဆောင်ရွက်မှုတွေတွန်းမြင့်လှုပ်ဆောင်ဖို့နှစ်ဖက်ကောင်းဆောင်တွေဆွေးနွေးကြဖို့ရှိရပါ။အိန္ဒိယကိုတနင်္ဂနွေနေ့မှာရောက်ရှိလာတဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာကိုအာဂျီနယ်နဲ့ဘင်္ဂလားပြည်နယ်တို့ကိုအရင်သွားရောက်ပြီးတော့အင်္ဂါနေ့နဲ့ င်ငံက PTI သတင်းမှာဖော်ပြထားပါတယ်။မနီပူရာပြည်နယ်မှာအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်စစ်သား18ဦးသေဆုံးခဲ့ရတဲ့ဖြစ်ရပ်ဖြစ်ပွားပြီးတော့နှစ်လနီးပါးကြာမှာတွားရောက်တဲ့အခုခီးစဉ်အတွင်းနှစ်ဖက်စီရေးပူးပေါင်းတိုးမြင့်မှုနဲ့နေဆက်လုံခြုံရေးဆိုင်ရာစီမံခန့်ခွဲမှုတွေကိုပို့ပြီးတော့ကောင်းမွန်အောင်လှုံ့ဆော်မှုတွေအဓိကဆွေးနွေးကြမယ်လို့အိန္ဒိယကာကွယ်ရေးသတင်းရက်ွက်ကဆိုပါတယ်။အိန္ဒိယဘက်ကအထူးတပ်ဖွဲ့ဝင်80လောင်းနဲ့အဖွဲ့ဟာမောင်းပြန်တဲ့နက်တွေ၊ရော့ကက်လောင်ချာတွေ၊လက်ပစ်ပုံတွေနဲ့မြန်မာနိုင်ငံဘက်အချမ်းကိုဝင်ရောက်ပြီးတော့နာဂတဘုံတွေရဲ့စခန်းတွေကိုတိုက်ခိုက်ခဲ့တယ်လို့ဆိုပြီးတော့သတင်းတွေထွက်ပေါ်ခဲ့တာပါ။မိုင်3သိန်းကြီးပါရှိလျားတဲ့အိန္ဒိယနဲ့မြန်မာနယ်စပ်မှာအခြေစိုက်ထားတဲ့နာဂတဘုံအဖွဲ့ကဇွန်လ4ရက်နေ့တုန်းကခြုံကိုတိုက်ခိုက်ခဲ့တာကြောင့်အိန္ဒိယတပ်ဖွဲ့ဝင်18ဦးသေဆုံးခဲ့ပြီးတော့အိန္ဒိယနဲ့မြန်မာကြားလုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေအခုလိုမျိုးအရှိန်မြင့်လာတာဖြစ်ပါတယ်ရှင်။